တကယ်2100မှာမြန်မာနိုင်ငံကလက်ရှိတဲ့ပူကြုံ5ဒီဂရီစင်ဂရီလောက်တက်မယ်လို့လည်းပြောထားတော့အားလုံးကတော့ပူတဲ့ပဲပဲဥတည်တာပေါ့အဲ့ဒီထဲမှာမှအယ်လီညိုကဖြစ်လိုက်တဲ့ခါမှာ
မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလည်းပါမြန်မာနိုင်ငံကရာသီဥတုဖောက်ပြန်မှုအခြေအနေကိုဒီတစ်ပတ်မှာပြောပြပေးမှာပါဒီရာဒီရနွေရာဒီရတော့မြန်မာနိုင်ငံမှာပူလေးရှိပါတယ်ဆရာဒီနှစ်မှာကထူးထူးခြားခြားအယ်လီညိုရဲ့ဒဏ်ကိုခံရတယ်ဆိုတော့လေဆရာအဲ့ရနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
ပူတာကတော့နှစ်ချက်ပေါ့ပထမချက်ကကဘာကိုနိုင်ကွာလေပူပူပြီးပူနေတယ်ဟာလား2014တုန်းကကဘာတမိုင်းမှာအပူဆုံးဖြစ်တယ်15ကျတော့2014ဆန်ချိန်ချိုးတယ်အခု2016 January ကျတော့လေကဘာတမိုင်းမှာအပူဆုံး January ဒီက February လောက်တော့လေအပူဆုံး February ဒါအကြီးကြီးပဲ trend ကလေပူရီပူရီပူရီအားစီကိုတွားနေတယ်ပေါ့နော်။နောက်မြန်မာနိုင်ငံအနေနဲ့လည်း projection ကတကယ့်2100မှာမြန်မာနိုင်ငံကလက်ရှိတဲ့ပူကြုံ5ဒီဂရီစင်ဂရီလောက်တက်မယ်လို့လည်းပြောထားတော့အားလုံးကတော့ပူတဲ့ပဲပဲဥတည်တာပေါ့။အဲ့ဒီထဲမှာမှအယ်လီညိုကဖြစ်လိုက်တဲ့ခါမှာရာသီဥတုရဲ့ပံ့ပိုးမှုကလည်းပူရဲပဲပူပါသွားတယ်။နောက်ဘဝဉေယူရမှုတွေကလည်းအများကြီးဖြစ်နေတယ်။ပစ်တော်တွေမရှိတာကလည်းဒါတော်တော်လေးကို local heating တွေကိုအများကြီးဖြစ်တယ်ပေါ့။အဲ့တော့ဘုရားအားလုံးကပူရီရဲ့ဘက်ကိုပဲဥတည်နေတော့အပူတံကိုတနင်္ဂနွေလုံးခန်းစားရတာပေါ့အခုချိန်မှာဆိုရင်တော်တော်ဆိုးတာကစကိုင်းအော်တိုမကွေးလို့အဲ့ဒီမှာအပူချိန်က45ထက်မှရောက်နေတယ်။နေရာတော်တော်များများလေ42 43အဲ့ဒီဘဝဉာဏ်မှာရှိကြတယ်အဲ့ဒါစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းမန္တလေးတိုင်းပဲခူးတိုင်းအေရော်ဒီတိုင်းအရှိပိုင်းပေါ့ရန်ကုန်တိုင်းနောက်ပြီးတော့ကယားကရင်မွန်တနင်္သာရီအားလုံးညီပါပဲအပူချိန်ကတော်တော်ပြည့်နေပူရတဲ့အချိန်မှာနောက်တစ်ခါကရာသီဥတုပေါ့ပြမှုကြောင့်လေထဲမှာရံပန်ရံကမြန်မာပြည်မြောက်ပိုင်းမှာမိုးရွာတော့လေထဲမှာရေငွေ့ရလည်းရှိနေတယ်အဲ့တော့ရေငွေ့ရှိတာလည်းခန္ဓာကိုယ်ခံစားရတဲ့အပူချိန်ကိုတိုးစေတာပေါ့။နောက်မိုးလုံးဝမရွာတာလည်းပူတာကိုပိုဆိုးစေတယ်။နောက်ပြီးတော့ခန်းတော်ရောင်ကြီးအညွှန်းကိန်းတွေရတဲ့အမြင့်ဆုံးအဆင့်ကိုရောက်နေတယ်။ဒီလိုအချိန်မှာအမှန်အဖြစ်မှကပူတာတဘာဝဒါမဲ့ဒီအပူကိုတတ်တရရစီတဲ့ရံပန်ရံကအလားမိုးရွာတာလေးတွေရှိရမှာပေါ့မိုးရွာတယ်လုံးဝမရွာဘူးလေသူတင်မြန်မာနိုင်ငံအောက်ပိုင်းတစ်ခုလုံးဝမိုးလုံးဝမရွာဘူးအဲ့ဒီအကြောင်းတရားလေးအလုံးအားအပူဒဏ်ပြင်းထန်မှုကိုဒါဖြစ်စေတာပါပဲ
ဟုတ်ဘယ်ချိန်လောက်မှာဒီအယ်လီညိုရဲ့ဓာတ်ကိုတက်တာသွားမယ်ဆိုဆရာနည်းနည်းပြောပြပေးပါဆရာ
အယ်လီညိုအပီဆိုဒ်အနေနဲ့ကတော့ဂျွန်လမှာပြီးမယ်ဒါပေမဲ့သူ့ရဲ့ impact လို့ခေါ်တဲ့ထိခိုက်မှုကတော့နောက်တလအနည်းငယ်ဆက်ရှိမယ်လို့ပြောတယ်တွေ့ဒီ2016 September ကအကုန်တနည်းပြောရင်မိုးရသည့်အကုန်ထိအလင်းညိုကြီးလိုက်မှုကတော့ဆက်ရှိနေမှာပါ။ရိုးရိုးသူ့ရဲ့ဖြစ်စဉ်အရတော့ဂျွန်မှာကုန်မယ်လို့မှန်းထားပါတယ်။ဒီကွာမှုဖြစ်တာကဘာကြောင့်လဲဆိုတော့အလင်းညိုကရေမှာဖြစ်တာ၊ရာသီဥတုကအချက်လေးထဲမှာဖြစ်တာ။သူတို့က time lag ရှိတယ် phase မတူကြဘူး။အနည်းဆုံး3လလောက်ထပ်ပြီးတော့ impact အနေနဲ့ကြီးလိုက်မှုကတော့ဆက်ရှိုံမယ်ဆိုတော့နှစ်ပိုင်းခွဲသိရမှာပေါ့။အလင်းညိုကတော့ဂျွန်မှာပြီးပြီမယ်။ကြီးလိုက်မှုကတော့ September လတည်ရှိနေမှာလေ။
အယ်လီညိုပြီးမှလာနီညာအလှည့်ကိုရောက်တော့မှာပေါ့နော်ဆရာ
ပစိမရာသီဥတုက3မျိုးပြ3မျိုးသာလောဘူပြင်း6တွေ့တဲ့ရာသီဥတုအဲ့ဒါအယ်လီညိုခေါ်တယ်နောက်သူနဲ့ဆန့်ကျင်ပဲ AB ဆွတ်ဆိုတဲ့ရာသီဥတုကလာနီညာခေါ်တယ်အဲ့ဒီအယ်လီညိုလာနီညာတွေ့ရဲ့ကြားပေါ့ဆိုလိုတာနှစ်တိုင်းကတော့အယ်လီညိုလာနီညာဖြစ်မနေဘူးပေါ့ဘာမှမဖြစ်တဲ့နှစ်လည်းရှိရပေါ့အဲ့ဒါကျ neutral ခေါ်တယ်ကြားနေခေါ်တယ်ဒီတော့ကအခုသိပ္ပံရဲ့ခမန်းချက်ကဂျွန်မှာအယ်လီညိုပြီးရင်ပထမကျန်းနေနေကိုရောက်မယ်အဲကျန်းနေနေမှာသူ3လလောက်ရှိမယ်နော်ဇူလိုင်ဩဂတ်စက်တင်ဘာ3လလောက်ကကျန်းနေအဲ့ဒါပြီးရဲ့ခါကျမှစက်တင်ဘာလအကုန်နောက်ဆုံးဘက်လောက်ရောက်တော့မှနာနီညာကိုကူပြောင်းသွားမယ်အဲ့တော့2016ရဲ့အစိုး2019ရဲ့အစပိုင်းနေဟာလာနီညာနှစ်ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ပါဆရာဒီအယ်နီညိုနဲ့ဒီလာနီညာကိုဆရာအစင်းဆုံးလေးနည်းနည်းလေးအချင်းချင်းပြီးပြောပြပေးပါဆရာ
အမတ်တေကတော့မူရင်းတိပယ်ကတော့အယ်လီညိုလာနီညာဆိုရေနွေးစီကြောင်းတွေပါပဲ။တောင်အမေရိကတိုင်းနောက်ဘက်ကကြီးကိုရေနွေးစီကြောင်းတွေဝင်လာရင်အဲ့ဒါအယ်လီညိုရေစီကြောင်းတွေဝင်လာရင်အဲ့ဒါလာနီညာ။ထူးခြားချက်ကတော့အယ်လီညိုဖြစ်ပြီဆိုရင်လက်ရှိအနေအထားမှာပစိဖိတ်မှာမိုးရွာတဲ့ဒေသကနောက်ဘက်ပိုင်းမှာရှိတယ်။အရှေ့ဘက်ကမိုးမရွာဘူး။တောင်အမေရိကဘက်မှာပေါ့နော်။ဒါပေမဲ့အယ်လီညိုဖြစ်ပြီဆိုရင်မိုးရွာတဲ့နောက်ဘက်ကမိုးရွာတဲ့ဖြစ်စဉ်တွေအားလုံးအရှေ့ဘက်ကိုရောက်သွားတာ။အရှေ့ဘက်ကိုရောက်သွားပြီးတော့နောက်ဘက်ကမိုးရွာနေသွားတာအဲ့ဒါကအယ်နီညိုရဲ့ရာသီဥတုဖောက်ပြန်မှုပဲတနည်းပြောရင်တော့အီကွေဒါရဲ့တောင်ဘက်မှာရှိတဲ့ဩစတြေးလျကျွန်တော်မြောက်ဘက်မှာရှိတဲ့ရှေ့တောင်အရှေ့နိုင်ငံတွေကရိုးရိုးနဲ့ဆိုရင်မိုးတွေရွာတယ်အယ်နီညိုဖြစ်ရင်အဲဒီမိုးရွာတဲ့ဟာတွေအကုန်လုံးအရှေ့ဘက်ရောက်တော့မိုးတွေခေါင်တယ်မိုးတွေခေါင်တယ်ဆိုတာမိုးရော့ပြီးရောအပူရှင်ကြီးတက်လာတာအဲ့ဒါအယ်နီညိုပါသူနဲ့ဆန့်ကျင်ပဲဖြစ်တာလာနီညာပါ
သူမှနှစ်ပိုင်းခြားအကန့်အသတ်ရှိပါလားဆရာဟုတ်ဘယ်နဲ့နှစ်မှာတစ်ခါလောက်ပြန်လာတတ်ပါလဲ
အဲ့ဒီဆိုင်ကောကမမှန်တော့ဘူးအရင်တော့ငါးနှစ်မှခုနှစ်တခါဖြစ်တယ်အခုတော့နှစ်နှစ်သုံးနှစ်တခါဖြစ်နေပါတယ
်ဒီကဘာကြီးပုံတွေးလာမှုနဲ့ဒီကဟိုဆက်ဆက်တာလေးနည်းနည်းပြောပြပေးပါစေ
ကဘာကြီးပုံတွေးလာတဲ့အတွက်နမတိကအဲလီညိုဖြစ်တဲ့အချိန်ကြီးကပို့ပြီးတော့စိတ်လာတာပေါ့နော်အဲ့တော့အရင်တော့ငါးနှစ်ခုနှစ်နှစ်မှတခါလောက်ဖြစ်တဲ့ကောင်ကနှစ်နှစ်သုံးနှစ်ဆက်တိုက်လို့ဖြစ်နေတယ်အဲလီညိုပြီးရင်လာနီညာတွေတလက်စီဖြစ်နေတယ်အဲ့တော့ကဘာရဲ့တေတူးကမြကြီးမှာထိမ့်သိမ့်နေသေးတယ်အရင်လိုမမကငါတီတီနေနေရှိတဲ့နေသားတွေယောနေလာတာကိုပြနေပါတယ်။အားလုံးက extreme ကိုရောက်နေတယ်။ရာသီဥတုကလည်း extreme ပဲ။ El Niño La Niña ဆိုတာလည်း extreme ပဲ။အပူလွန်ခဲ့သွားရင် El Niño ဖြစ်တာပဲ။ဒါအေးလွန်ခဲ့ရင် La Niña ဖြစ်တာပဲ။အဲ့တော့အခုကမ္ဘာကြီးတစ်ခုလုံးမှာဒီကမ္ဘာရာသီဥတုပြောင်းနေခြင်းတတိပြောရင်တော့ Global Warming ကြောင့်ရာသီဥတုပတ်တဲ့နေအားလုံးဟာဒီ extreme တွေပဲရှိတယ်။တိတ်ပူတာနဲ့တိတ်ခေတာအဲ့ဒါတွေဖြစ်များနေကြတာတွေအားလုံးကတာတကတွေပါပဲ
။မြန်မာနိုင်ငံမှာအခုEl Niño ဝင်နေတယ်ဒီဟာကိုလူတိုင်းကတော့ခံစားနေရတာပေါ့နော်အတက်တာဆုံးဖြစ်အောင်ဘယ်လိုနည်းတွေနဲ့လုပ်လို့ရပါမလဲဆရာ
El Niño ကတော့ဘာမှမတတ်နိုင်ဘူးကြည်သူကသူတဘာဝရဖြစ်တာနော်ဒါပေမဲ့ဒီပူတဲ့အဟုမတားနိုင်ပြင်မယ်ပူတဲ့အကြောင်းထိခိုက်မှုပျက်စီးမှုကိုတော့ကျွန်တော်တို့ကလုပ်မယ်ဆိုရင်တော့လုပ်လို့ရတာပေါ့လေလုပ်လို့ရတယ်ဆိုတာနော်ကျွန်တော်တို့ခေါ်တော့ loss ကို prevent လုပ်တာပေါ့နော်ထိခိုက်မှုကိုဆုံးရှုံးမှုကိုညှော့နေအောင်လုပ်တာ reduce လုပ်တာပေါ့အဲ့ဒါကတော့တဘာဝရနေမှာ theory ကတော့ရှိပြီးသားပါပဲအဲ့တော့အပူတွေတိတ်ပြင်းပူဒဏ်ညှော့နေတဲ့အရာတွေကျွန်တော်တို့ကြိုးစားရမှာပေါ့ဥပမာတိတ်ပြင်း site တွေလုပ်ငန်းတို့ဘဝဉ္ဇဉ်ချင်းချင်းကြီးလုပ်ငန်းတို့ဟောလာရေးရေးဆိုအခုခန်းချောင်းနေတယ်ရေးခန်းချောင်းမှုကဘယ်ကလာလဲပြဿနာအဲ့ဒါပေါင်းလို့ရှိရင်မှလူရည်တို့ပွားမှုကလည်းအကြောင်းတစ်ခုပဲ။နောက်ပြီးတော့ရေဝေရေလဲဒေတာတွေကိုပြည့်စည်အောင်လုပ်တာလည်းအကြောင်းတစ်ခုပေါ့နော်။နောက်ပြီးတော့ mega dam ဆောက်တဲ့လုပ်ငန်းမျိုးလို့ပဝင်းရဲ့ balance ကို equilibrium ကိုပြည့်အောင်လုပ်တဲ့အလုပ်တွေဒါတွေအားလုံးကကျွန်တော်အားမပြရဘူး။မြန်မာပြည်မှာပြဿနာနှစ်ရက်ရှိတယ်။အဲ့ဒီရေကတာတအားဆောက်နေတာနဲ့ကျောင်းမီတူဆက်ကိုနေဆောက်နေတာဟာပဝင်းရဲ့ယူရင်းမှုကိုတနည်းပြောရင်ကဘာကြီးပူနေမှုကိုပို့ပြီးတော့ဆိုးစေတယ်။တက်တော့ပြိုးတိမှုကလည်းအများများတယ်။လူရည်ကလည်းအများကြီးတက်နေတယ်။ဒီချက်တွေအားလုံးဟာရာသီဥတုပေါ့ပြမှုတန်းကျုံတဲ့အခါမှာပို့ပြီးတော့ဆိုးသွားစီတဲ့ချက်တွေပဲအဲ့ဒါတွေကိုသူကပေါ်လစီချပြီးတော့လုံမှန်တာဒါတွေကပြည်ပြည်နဲ့တက်တာရပါလိမ့်မယ
်မူလဝတ္တပညာရှင်ဒေါက်တာဦးထွန်းလွင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်